ရုရှားကမစ္စိုင်းတုံးစီရုံနဲ့ထပ်ပြီးတိုက်ခိုက်ခဲ့တဲ့ကြက်တပရင်းတွေမှာယူကရိန်းကဒေသအများပြားမှာတည်ဆောက်သူက7ဦးရှိပါတယ်။ဒဏ်ရာရသူကနောက်7ဦးရှိတယ်လို့ယူကရိန်းအရေးပေါ်ဌာနကပြောပါတယ်။ရုရှားဘက်ကပစ်ခတ်တဲ့မစ္စိုင်းတုံးစီက55လုံးရှိပြီးအဲ့ထက်ကအများစုကိုယူကရိန်းဘက်ကနေပစ်ချနိုင်ခဲ့တယ်လို့ယူကရိန်းလေဘက်ကပြောပါတယ်။ဒီတိုက်ခိုက်မှုကြောင့်အဆောက်အဦ35လုံးနဲ့ပျက်စီးခဲ့ရတာပါ။ယူကရိန်းသမ္မတကတော့ရုရှားအင်အားကြီးလက်နက်တွေရှိတဲ့ရုရှားကိုတွန်းလှန်တိုက်ခိုက်ဖို့အတွက်လက်နက်တွေလိုနေပါတယ်လို့ချက်တဲ့ဘေးနေမှာပဲပြောပါတယ်အကြမ်းဖက်သမားတွေကကျွန်တော်တို့မြို့ရွာတွေကိုပစ်ခတ်တဲ့ရုရှားရဲ့မစ္စိုင်းဒုံးတိုင်းအီရန်ရဲ့ဒရုန်းတိုင်းကကျွန်တော်တို့ဘာကြောင့်လက်နက်တွေလိုနေလဲဆိုတာကိုပြောပြနေကြတာပါအကြမ်းဖက်သမားတွေကိုပဲလက်နက်ကပဲအကြမ်းမဖက်အောင်လှုပ်ပေးနိုင်မှာပါလို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကပြောသွားတာပါဆောင်ကာလအလွန်အေးတဲ့ဒေတာမှာရုရှားတပ်တွေကလျှက်စစ်မီးပေးတဲ့ဒဏ်ပေးဆဲုံတွေကိုပြစ်မှတ်ထားတိုက်ခဲ့ပြီးတော့ယူကရိန်းကစိတ်သက်သာအောင်ဆက်လုပ်နေတယ်လို့ယူကရိန်းဝန်ကြီးချုပ်ကပြောပါတယ်။နိုင်ငံတကာဆိုင်အေဂျင်စီ IAEA ရဲ့အကြီးအကဲရာဖဲလ်ဂရော့စီကလည်းယူကရိန်းကဇပိုရီရှားနျူကလ িয়ার ဒဏ်ပေးဆဲုံတွေတဝိုက်နေစဉ်လုံးလုံးပောက်ကွဲတံတွေကြားနေရတာဖြစ်ပြီးတော့ဒီနျူကလ িয়ার ဆဲုံဝင်းချင်ကိုပြစ်ခတ်ရစဲတဲ့ဇုံဖြစ်တတ်မှတ်ပြီးဖို့ကြက်တပင်းတွေမှာပဲထပ်ပြီးတောင်းဆိုလိုက်ပါတယ်။ယူကရိန်းကနိုင်ငံတကာစီးပွားရေးကူညီတွေပေးနေတာဖြစ်ပြီးအမေရိကန်ကသူ့ရဲ့အစ်မင်းအေဗရမ်စ်တန်ကာ30တစ်စီးပေးမယ်လို့ကတိပေးတယ်လို့ဂျာမနီကသူ့ရဲ့လက်ပတ်2တန်ကာ14စင်းပြင်ဥရောပနိုင်ငံတချို့ကလည်းတိုက်ခိုက်ရေးယာဉ်တွေပို့ပေးမယ်လို့ပြောထားကြတာဖြစ်ပါတယ်